Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်က VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇူလိုင်လ1ရက်နေ့အင်္ဂါနေ့ညနေပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးခိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုငင်းချမ်းနဲ့အတူညင်ညာပေးပါပါယူကရိန်းဆိုရရဲ့အပြစ်ခံရစိညင်ညာထားတဲ့ကာလကုံဆုံးသွားတာမို့ခွဲထွက်ရေးသမားတွေကိုစစ်ဆင်ရေးတွေစတင်နေပါပြီအီရတ်နိုင်ငံမှာတော့ဝန်ကြီးချုပ်အစ်စ်ကိုဂူဒီမရွေးချယ်နိုင်ကြသေးပါဘူးဘရာဇီးလ်မှာဆက်ပြီးကျင်းပနေတဲ့ကမ္ဘာဖလားပွဲမှာဒီကနေ့အာဂျင်တီးနားနဲ့ဆွစ်ဇာလန်တင်းအပြင်အမေရိကန်နဲ့ဘယ်လ်ဂျီယံတင်းတို့လည်းရှင်ပြိုင်ကစားကြဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင
်ကောင်းပါပြီရှင်သတင်းတွေကြေညာပြီးမှာတော့ဩစတြေးလျနိုင်ငံသားရေးဝန်ကြီးရဲ့မြန်မာခီးစဉ်အပေါ်မှာဝေဖန်သုံးသပ်ချက်တွေကိုအရင်ဆုံးတင်ပြပေးမှာပါဒီနောက်မှာတော့စကိုင်းတိုင်းကလက်သိမ်းခံထားရတဲ့လက်သမားတွေစစ်တပ်နဲ့ထိတ်တိုက်တွေ့နေကြတဲ့အကြောင်းပါ
တက္ကသိုလ်ကြီးလာတယ်ဒါရက်ပြီးတော့ဒါကိုလေ့ကျင့်ရေးကွင်းဆိုပြီးတော့ဒါရွာနဲ့တမိုင်မဝေးဘူးတော့လေ့ကျင့်ရေးဆိုပြီးတော့သိမ်းလိုက်တယ်ဒီ
ဦးကြီးကကျွန်မအပြည့်အစုံကိုတင်ပြပေးပါမယ်ရှင်ထိုင်းနိုင်ငံဟာအလုသမားတွေအပေါ်မှာခေါင်းပုံဖြန့်မှုတွေရှိနေတယ်ဆိုတာကိုထိုင်းစစ်တပ်ကဝန်ခံလိုက်ပါတယ်ဒီနောက်မှာတော့အမေရိကန်ဘောလုံးအသင်းကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်ပွဲစဉ်ကိုတက်ခဲ့တာကြောင့်အမေရိကန်ပြည်ထောင်စုတော်မှာကမ္ဘာဖလားပွဲအပေါ်အာရုံစိုက်နေကြတဲ့အခြေအနေတွေကိုလည်းဒီညနေခင်းမှာကြားကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုငင်းချန်းတို့ကကြီးညာပေးကြပါအောင်ရှင်
ယူကရိန်းဆိုရတဖက်သက်အပြစ်ခံရစဲထားတဲ့ကာလတက်တန်းကုံဆုံးသွားတာမို့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုစစ်တပ်ကစစ်ဆင်မှုအစ်စ်တွေစတင်တော့မယ်လို့ယူကရိန်းလွှတ်တော်ဥက္ကဋ္ဌအိုလက်ဇန်ဒါတာချီနော့ဖ်ကပြောကြားလိုက်ပါတယ်ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကလည်းယူကရိန်းနိုင်ငံအရှေ့ပိုင်းမှာဆဲကြတဖက်သက်အပြစ်ခံရစဲထားတာကိုတက်တန်းထပ်ပြီးမတိုးတော့ဘူးလို့ပြောပါတယ်
Политичное керівництво сепаратистів продемонструвало небажання і нездатність контролювати дії.
Кветвеє пхэрія гаунсаунія тэрюй ачэнфэ пхэрі нэ лута гайнюя лъушамуго тэнчоу хнайнэ инэ санда мэши у сора пя нэ барэ. Юкрэйн нэнгэн нэ ма Руссия тэпэ тэ сэпэ тагвэн Руссия тэ лъотдо га пэча тэкэ дэ сонфэчэ га дии тэ дэйбэ ပြေဆောင်ပါတယ်တင်းမာမှုတွေရော့ကြအောင်ခိုင်ငယ်မာမာလှုပ်ဆောင်နေတာလည်းမတွေ့ရသေးဘူးလို့မစ္စတာပိုရိုရှန်ကိုကပြောပါတယ်တနင်္လာနေ့ညကတက်တန်းကုံဆုံးခဲ့တဲ့တဖက်သက်အပြစ်ခံရစဲမှုဟာခွဲထွက်ရေးသမားတွေလက်နက်ချအောင်ခွင်လန်းပြက်ဖန်တီးပေးခဲ့ပြီးလူငင်းချမ်းသာခွင့်ကိစ္စနဲ့ဒေသန္တရရွေးကောက်ပွဲတွေကျင်းပမှုကိစ္စရပ်တွေကိုကြေကြေပြန့်ပြန့်ဆက်ဆက်ညှိနှိုင်းမှုတွေစတင်နေအောင်စီရင်ခဲ့တာပါဒါပေမဲ့တဘုံတွေဘက်ကလက်နက်မချခဲ့သလိုဂျူလ20အပြစ်ခံရစဲမှုကြေညာခဲ့ခြင်းကဆက်ပြီးတဘုံတွေဘက်ကချိုးဖောက်လှုပ်ဆောင်မှုတွေအများရှိခဲ့တယ်လို့ Ukraine ဆိုတာကပြောပါတယ်
ဝန်ကြီးချုပ်အသစ်မရွေးနိုင်ပဲအီရတ်ရဲ့ပါလီမန်အသစ်ဟာသူတို့ရဲ့ပထမဆုံးဆွေးနွေးပွဲကိုအဆုံးသတ်ခဲ့ပါတယ်။ဧပြီလရွေးကောက်ပွဲအပြီးမှာဥပဒေရေးဆွဲတဲ့သူတွေဟာကနေ့မှပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ခိတရန်နာချိန်အပြီးမှာလွှတ်တော်အမတ်တော်တော်များများပြန်မလာတဲ့အတွက်ယာယီလွှတ်တော်ဥက္ကဋ္ဌမာတီအယ်ဟာဖစ်ကဆွေးနွေးပွဲကိုရန်နာလိုက်ပါတယ်။သဘောတူညီချက်ရနိုင်မယ်ဆိုရင်သူတို့အနေနဲ့ဒီအပတ်အတွင်းဆက်ပြီးဆွေးနွေးမယ်လို့သူကပြောပါတယ်။ရွေးကောက်ပွဲအပြီးမှာလက်ရှိဝန်ကြီးချုပ်နိုရီအယ်မာလီကီဟာတတိယအကြိမ်ရွေးချယ်ခံရဖို့ရည်ပန်းစားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကစပြီးအီရတ်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းဒေသတော်တော်များများကိုဆူနီအစ္စလာမစ်စစ်သွေးကြွတွေကသိမ်းပိုက်ခဲ့ပြီးနိုင်ငံကိုလည်းအကြက်အတဲတဲကိုတွန်းပို့ခဲ့ပါတယ်။အုပ်စုဖွဲ့ကွဲပြားမှုတွေကိုဖြေရှင်းဖို့အတွက်ရှီးယိုက်ဆူနီနဲ့ကက်လူမျိုးစုတွေအကုန်ပါဝင်အောင်အစိုးရဖွဲ့ဖို့အီရတ်တာဝန်ရှိသူတွေကိုအနောက်နိုင်ငံကခေါင်းဆောင်တွေကတိုက်တွန်းနေတာပါ။
တရင်တုံပဏီပါပျောက်ဆုံးနေခဲ့တဲ့အစ္စရေးဆေဂျောသက်၃ရဲ့အလောင်းတွေကိုတနင်္လာနေ့ကရှာဖွေတွေ့ရှိခဲ့တဲ့နောက်မှာဆေဂျောသက်တွေကိုပြန်ပြီးဆွဲခဲ့သူလို့တန်လျာရှိသူ၂ဦးရဲ့အိမ်တွေကိုအစ္စရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့ပါတယ်။ဟီဘရွန်မြို့မှာရှိတဲ့အမ်မာအဘူအိုင်ရှာရဲ့အိမ်ကိုဒီကနေ့အစ္စရေးတပ်ဖွဲ့တွေကဖောက်ခွဲဖျက်ဆီးတဲ့ပုံရိပ်တွေကိုရုပ်မြင်သံကြားသတင်းတွေမှာပြပါတယ်။မောင်ဝင်းကက်စမာရဲ့အိမ်ကိုလည်းအလားတူဝင်ရောက်စီးနင်းခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါတယ်။သူတို့၂ဦးဟာစစ်သွေးချွတ်အဖွဲ့ဟာမတ်ကဖြစ်တယ်လို့အစ္စရေးကဆိုပါတယ်။ဟာမတ်အဖွဲ့ကတော့ဆေဂျောသက်တွေပြောင်းဆုံးတဲ့ကိစ္စမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတော့သူ့ဆိုလူဒရိတ်ဆန်ရဲ့လက်ချက်ကြောင့်တည်ဆောက်ရတဲ့ဆေဂျောသက်တွေအတွက်ဟာမတ်အဖွဲ့အနေနဲ့အကြီးအကျယ်ပြန်လည်ပေးဆက်ရလိမ့်မယ်လို့မနေ့ကပြောပါတယ်။အသက်19နှစ်နဲ့16နှစ်ရွယ်ဆေဂျောသက်နှစ်ဦးရဲ့အလောင်းကိုဂျွန်လ12ရက်နေ့ကသူတို့ကျောင်းကနေအင်ကိုပြန်ကားတိုင်းပျောက်ဆုံးခဲ့တဲ့နေရာနာကဟဲလ်ဟူယာနာမှာတွေ့ခဲ့တာပါ။ဒီလောင်းတွေကိုကွင်းပြင်မှာကြောက်တုံးကြောက်ခဲရီပေါ်ကဖုံးထားတာကိုရှာတွေ့ခဲ့တယ်လို့အစ္စရေးစစ်ဖက်ပြောခွင့်ရကပြောပါတယ်။
ကနေ့ဘရာဇီးမှာကျင်းပနေတဲ့ကမ္ဘာဖလားရှုံးထွက်ပွဲနှစ်ပွဲအပြီးမှာကွာတာဖိုင်နယ်အတွက်အသင်း၈သင်းပဲကျန်ခဲ့မှာဖြစ်ပါတယ်။ဆာပါလိုမှာကျင်းပမဲ့ပွဲမှာရှုံးပွဲမရှိသေးတဲ့အာဂျင်တီးနားနဲ့ဆွစ်ဇာလန်အသင်းတို့ကစားကြမှာဖြစ်ပါတယ်။ဆာဗေလ်တောမှာအမေရိကန်နဲ့အုပ်စုပွဲစဉ်တွေတုန်းကပွဲပြီးကန်ဒီမိနစ်20မှာကတ်ပြီးဂိုးသွင်းခဲ့တဲ့ကိုယ်သွင်းတက်တဲ့ Belgian အသင်းတို့ကစားကြမှာဖြစ်ပါတယ်။ American အသင်းနေနဲ့အားတက်ဖွဲ့ကတော့အဖွင့်ကစားပွဲမှာဒဏ်ရာရခဲ့တဲ့ကျယ်ပွင့်ရှည်တန်းလူ Josie Altidore ကနေ့မှဆေးစစ်ချက်အောင်မြင်ပြီးဝင်ရောက်ကစားနိုင်မှာဖြစ်ပါတယ်။မနေ့ကပွဲစဉ်တွေအပြီး Germany နဲ့ပြင်သစ်ကတော့ Quarter Final ကိုတက်သွားပြီးဖြစ်ပါတယ်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA အမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာအကြီးဆုံးဘဏ်ကြီးတစ်ခုဖြစ်တဲ့ BNP ဘဏ်ဟာအမေရိကန်ဆိုးကအရေးယူတန်းခတ်ထားတဲ့မြန်မာပါဝင်အီရန်ဆူဒန်နဲ့ကျူးဘားနိုင်ငံတွေနဲ့ငွေကြေးဆက်နွယ်မှုတွေလှုပ်ဆောင်ခဲ့တယ်လို့ဝန်ခံလိုက်ပြီးအမေရိကန်တရားရုံးကဒဏ်ငွေဒေါ်လာတန်ပေါင်း 8,900 ပေးရဖို့သဘောတူလိုက်ပါတယ်။ပြင်သစ်ဘဏ်တစ်ခုဖြစ်တဲ့ BNP ဘဏ်ကိုတရားဆက်ဆိုထားတဲ့ရာဇဝတ်မှုကင်းဆိုင်ရာချက်လက်တွေကိုတနင်္လာနေ့ကအမေရိကန်တရားရုံးဌာနကခရင်တရားရုံးမှာတင်သွင်းခဲ့တယ်လို့အမေရိကန်ရှေ့နေချုပ် Eric Holder ကပြောပါတယ်။
BNP engaged in a complex and pervasive scheme to illegally move billions through
BNP American Finance ရဲ့ငွေကြေးလက်ပတ်တဲ့စနစ်ကိုအသုံးချပြီးရှုပ်ထွေးတဲ့လှုပ်ဆောင်မှုတွေနဲ့တရားဝင်ငွေဒေါ်လာဘီလီယံနဲ့ချီပြီးလွှဲပြောင်းမှုတွေကိုလှုပ်ဆောင်ခဲ့ပါတယ်။ဒါ American Finance ရဲ့ဥပဒေကိုချိုးဖောက်တာပါ။ဒီ sanction တွေကအမျိုးသားအကျိုးစီးပွားကိုကာကွယ်ဖို့ချက်မှတ်ထားတာမို့ဒါကိုပြက်ပြက်သားသားအရေးယူရမှာဖြစ်ပါတယ်လို့ပြောတာပါ။ BNP ဘဏ်2004ခုနှစ်ကနေ2012ခုနှစ်အတွင်းမြန်မာနဲ့ကျူးဘားနိုင်ငံတွေနဲ့ငွေကြေးဆက်နွယ်မှုတွေလုပ်ပြီးဒေါ်လာထောင်ပေါင်းများစွာကိုလျှို့ဝှက်လွှဲပြောင်းမှုတွေလှုပ်ဆောင်ခဲ့တာမို့အမေရိကန်တရားဥပဒေကိုချိုးဖောက်တာလို့တရားရေးဌာနကပြောပါတယ်။ဒါစီးပွားရေးအရေးယူတန်းခတ်မှုတွေထဲမှာဘဏ်တစ်ခုပါဝင်ပတ်သက်တဲ့အကြီးဆုံးရာဇဝတ်ပြစ်မှုဖြစ်ပြီးဒဏ်ငွေအများဆုံးဆောင်ရတဲ့အမှုတစ်ခုဖြစ်တယ်လို့ BNP ဘဏ်ကစီးပွားရေးပိတ်ဆို့အရေးယူမှုနဲ့ဆက်နွယ်ပြီးပထမဆုံးအပြစ်ဒဏ်ခံရတဲ့ပထမဆုံးဘဏ်လည်းဖြစ်ပါတယ်။
ဒုတိယကမ္ဘာစစ်ပြီးမှချမှတ်ထားတဲ့ငြိမ်းချမ်းရေးသမားလမ်းစဉ်ကနေစွန့်ခွာတဲ့သမိုင်းဝင်လုပ်ရဲတစ်ခုအနေနဲ့ဂျပန်စစ်တပ်ကိုကန့်သတ်ထားတာတွေဖြေလျှော့လိုက်ပါပြီ။စစ်ပွဲကိုလုံးဝဆွန့်လွတ်ထားပြီးအမေရိကန်ဆွဲပေးထားတဲ့ဂျပန်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်6ကိုအတိတ်ပဲပြန်လည်ဖွင့်ဆိုဖို့အစိုးရအဖွဲ့ကလည်းကနေ့မှတရားဝင်အသိအမှတ်ပြုလိုက်ပါပြီ။အခုအတိတ်ပဲအသိဖွင့်ဆိုချက်အသစ်မှာဂျပန်စစ်တပ်အနေနဲ့အစုအဖွဲ့အတွက်ကာကွယ်ခွင့်ရသွားပါပြီ။အခုလိုပြောင်းလဲလိုက်တဲ့အတွက်ဂျပန်နဲ့ရင်းနှီးတဲ့နိုင်ငံတွေအတိုက်ခံရရင်ဂျပန်အနေနဲ့ကူညီကာကွယ်ခွင့်ရှိသွားပါပြီ။နောက်ပြီးအဲ့ဒီအပြောင်းလဲကြောင့်ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းတဲ့လုပ်ငန်းတွေမှာပုံမပါဝင်နိုင်တော့မှာဖြစ်ပါတယ်။အဲ့ဒီလောက်ရက်ကိုစန့်ကျင်တဲ့လူထောင်ပေါင်းများစွာဟာဝန်ကြီးချုပ်ရှင်ဆိုအာဘေးရဲ့ရုံးရှိမှာဆန္ဒပြခဲ့ကြပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေးကတော့ဒီလောက်ရက်ဟာကိုယ့်ဘာသာကိုယ်ကာကွယ်တဲ့လောက်ရက်ဖြစ်ပြီးအခုလိုပို့ပြီးကောင်းကောင်းမွန်မွန်ပြင်ဆင်ထားတဲ့အတွက်ဂျပန်နဲ့စစ်တိုက်ချင်သူတွေကိုတားဆီးပြီးသားဖြစ်မယ်လို့ပြောသွားပါတယ
်။မြောက်ကိုရီးယားဘက်ကမကြသေးခင်ကမှတာတိုပြစ်ဒုံးကျည်တွေပြစ်လွတ်ခဲ့တာနဲ့ပတ်သက်ပြီးနှစ်ဖက်အပြန်အလှန်ဒေါသတကြီးပြောဆိုနေကြချိန်မှာပဲဂျပန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပြောဆိုမှုတွေကိုအင်္ဂါနေ့မှာစတင်လိုက်ပါပြီ။2080နဲ့80နှစ်တွေအတွင်းကဂျပန်နိုင်ငံသားတွေကိုမြောက်ကိုရီးယားဘက်ကဖမ်းဆီးခေါ်ဆောင်သွားတာနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးဖို့တရုတ်နိုင်ငံဘေကျင်းကမြောက်ကိုရီးယားတန်ရုံမှာစတင်တွေ့ဆုံဆွေးနွေးကြတာပါ။မြောက်ကိုရီးယားကတနင်္လာနေ့ကတာတိုပြစ်စကတ်ဒုံးကျည်နှစ်ဆင်းဆန်းသက်ပြစ်လုခဲ့တယ်မို့ဒီညှိနှိုင်းမှုတွေကိုအကျိုးသက်ရောက်မှာစိုးရိမ်နေကြတာပါ။ဆွေးနွေးပွဲဆက်မှာပဲဂျပန်ဘက်ကဥဆောင်ညှိနှိုင်းမှုယူနီချီအီရာကမြောက်ကိုရီးယားဒုံးကျည်ပြစ်လုမှုကကုလသမဂ္ဂအရေးယူတန်းခတ်မှုကိုချိုးဖောက်တာမို့ဂျပန်အစိုးရဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့ပြောပါတယ်။မြောက်ကိုရီးယားရဲ့ဥဆောင်ညှိနှိုင်းရေးမှုဖြစ်တဲ့ဆုံအင်ဟုံးကတော့အခုစမ်းသပ်မှုဟာငြင်းငြင်းချမ်းချမ်းလှုပ်ဆောင်တာဖြစ်တယ်လို့မြောက်ကိုရီးယားကမေးခွန်းထုတ်เสียဖြစ်နေတဲ့ကုလသမဂ္ဂအရေးယူတန်းခတ်မှုကိုအတိမတ်မပြုတဲ့အတွက်ဒါဟာတရားဝင်လှုပ်ဆောင်မှုလို့ခြေပပါတယ်။ဒီဆွေးနွေးပွဲကနေဖန်ဆီးခေါ်ဆောင်တာခံတဲ့ဂျပန်နိုင်ငံသားရဲ့အရေးဆွေးနွေးမှုတိုးတက်မှုရှိမရှိတော့မသိရသေးပါဘူး။
ဟောင်ကောင်ကျွန်းတရုတ်ပြည်မှကြီးနဲ့ပြန်လည်ပေါင်းစည်းခဲ့တဲ့18နှစ်ပြည့်အထည်အမှတ်အလန်တင်အခမ်းအနားကိုဒီကနေ့ကျင်းပခဲ့ပါတယ်။ Golden Ball Hinia ရင်ပြည်မှကျင်းပတဲ့ဒီအခမ်းအနားကိုဟောင်ကောင်အထူးအုပ်ချုပ်ရေးနယ်မြေအကြီးအကဲ CY လူယန်နဲ့အတူအစိုးရအရာရှိတွေအပါအဝင်လူ 2,500 လောက်တက်ရောက်ခဲ့ကြတာပါ။တရုတ်ပြည်မှကြီးနဲ့တပေါင်းတစ်စီးတည်းရှိခဲ့တဲ့အတွက်ရရှိတဲ့အကျိုးကျေးဇူးကိုရောဟောင်ကောင်ရဲ့ကိုယ်ပိုင်စနစ်နဲ့ပေါင်းပြီးစနစ်နှစ်ခုတစ်ပြိုင်တည်းရရှိတဲ့အကျိုးကျေးဇူးတွေကိုဟောင်ကောင်ပြည်သူတွေခံစားနေကြရတာဖြစ်တယ်လို့မစ္စတာလူယန်ကပြောပါရယ်။ဟောင်ကောင်ရဲ့စီးပွားရေးတိုးတက်
တိုးတက်အောင်မြင်မှုတွေကိုဟောင်ကောင်ပြည်သူတွေညံ့နိုးတံပိုးထားဖို့ကိုလည်းသူကတောင်းဆိုခဲ့ပါတယ်။ဒီကနေ့အခမ်းအနားမှာတော့တရုတ်နဲ့ဟောင်ကောင်အလံတွေရဟတ်ရင်နှစ်စီးနဲ့တည်ဆောင်လာပြီးဗစ်တိုးရီးယားစိတ်ကမ်းအထက်မှာပြန်ဝဲခဲ့တယ်လို့မီးသက်သင်္ဘောကလည်းဝေဟင်အထက်32ပေအထိရေပန်းတွေလွတ်ပြီးတဲ့ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုငင်းချမ်းတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဘေးရှော့ဟာနှစ်နိုင်ငံကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဆောင်ရွက်ဖို့အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်အပေါ်အပြုသဘောမြင်ပေမဲ့လို့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုတိုက်တွန်းတာမျိုးမရှိတဲ့အတွက်ဩစတြေးလျရောက်မြန်မာရေလှုပ်ရှားသူတွေကဒီအပေါ်မှာအားမလို့အားမရဖြစ်နေကြပါတယ်။အကြောင်းဆိုကတော့မိုက်အင်ဂျင်နိုင်ကတင်ပြပေးမှဖြစ်ပါတယ်ရှင်
။ဩစတြေးလျနိုင်ငံသားဝင်ကြီးဂျူလီဘီရှော့ပ်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့အပြင်ပညာရေးနဲ့အမျိုးသမီးစွမ်းရည်မြင့်တင်ရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမှာကူညီဆောင်ရွက်ဖို့ဖြစ်တယ်လို့ဩစတြေးလျနိုင်ငံသားဝင်ကြီးဌာနရဲ့မနေ့ကထုတ်ပြန်ကြေညာချက်မှာဖော်ပြထားတာပါ။ဒါ့အပြင်ခီးစဉ်အတွင်းသမရဦးသိန်းစိန်အပါအဝင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါံဆန်းစုကြည်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားရေးဝင်ကြီးရဲ့ခီးစဉ်အပေါ်မှာအပြုသဘောမြင်ပေမဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးပါနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးနဲ့ပတ်သက်လို့တိုက်တွန်းဖော်ပြထားတာမျိုးမရှိတာကြောင့်အားမရဖြစ်မိတယ်လို့ဆစ်ဒနီမြို့အခြေစိုက်မြန်မာရေးရာယုံတာဝန်ခံဒေါက်တာမြင့်ချိုက VOA ကိုပြောပါရစေ။တ
ောင်ဆန်းစုကြည်လာသွားတဲ့လွန်ဘာလကုန်လုံးကတောင်ဆန်းစုကြည်ကဒီကဝင်းကျုပ်ဖြစ်သူဒီအပေါ်နဲ့ဒီနေ့ရှင်ပွဲမှာလည်းထောက်ခံအားပေးဖို့ဒီဝင်ဖို့ထုတ်သွားတယ်။ကျွန်တော်မြန်မာပြည်နဲ့တွေ့တဲ့ပွဲမှာလည်းပဲဩစတြေးလျအစိုးရနဲ့ပြည်သူတွေကထောက်ခံလာအောင်ကြိုးစားပေးပါလို့တိုက်တွန်းသွားတော့ကျွန်တော်လက်မှတ်ရေးထိုးတဲ့ကမ်ပိန်းတွေလုပ်ပြီးတော့ဒါနဲ့ပတ်သက်ပြီးကျွန်တော်ကြိုးစားလာတာသလိုပဲကျွန်တော်တို့လက်မှတ်တွေအကုန်လုံးစုဆောင်းပြီးတော့စာတစ်စောင်နဲ့တူပေါ့လေ။ဩစတြေးလျအစိုးရအနေနဲ့မြန်မာနိုင်ငံဖွဲ့စည်းပုံခြေအုပ်တွေကိုနောက်ပြည်ပြောင်းလဲတဲ့ထောက်ခံအားပေးပါတယ်ဆိုတဲ့ဥစ္စာကိုတရားဝင်ထုတ်ပြန်ခြင်းနဲ့ထုတ်ပြီးဖို့ကျွန်တော်တောင်းဆိုတာကရှိပါတယ်။အခုနိုင်ငံတကာဝန်ကြီးကတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တုံ့ပြန်တာမရှိသေးပါဘူး။ကျွန်တော်အနေနဲ့နည်းနည်းလေးတော့ဒီပေါ်မှာတော့အားမရဘူးခင်ဗျ
။ဂျူလီဘီရှော့ပ်ဟာဂျွန်လအတွင်းဩစတြေးလျနိုင်ငံကိုလာရောက်ခဲ့တဲ့88မျိုးဆက်ခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုဂျင်မီအစရှိတဲ့လူငယ်ခေါင်းဆောင်တွေကိုမြို့တော်ကင်ဘရာမှာလည်းတွေ့ဆုံခဲ့တာပါ။2012ခုနှစ်ဇူလိုင်လမှာဩစတြေးလျအစိုးရဟာမြန်မာနိုင်ငံအပေါ်မှာပိတ်ဆို့အရေးယူထားတဲ့လက်နက်ရောင်းဝယ်ရေးကလွဲပြီးတော့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုနဲ့ငွေကြေးဆိုင်ရာလွှဲပြောင်းမှုလုပ်ငန်းတွေပိတ်ပင်ထားတာတွေကိုရုတ်သိမ်းခဲ့ပါတယ်။အဲ့ဒီအထက်မှာဗိုလ်ချုပ်မှုကြီးတန်းရွှေနဲ့မိသားစုအပါအဝင်လူ400ကျော်ရဲ့အမည်စင်းတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုကိုယာယီရုတ်သိမ်းပေးခဲ့တယ်လို့ဒေါက်တာမြင့်ချိုကပြောပါဗျ။ဗိုလ်
ချုပ်မှုကြီးတန်းရွှေလက်ချက်တုံးကပေါ့လေ။သူတို့ချမှတ်ထားတဲ့ပြည်သူ့တန်ဆာရည်ရွယ်မှုတွေနဲ့ပတ်သက်ပြီးတော့ဒီအစိုးရကတက်လာတဲ့အခါမှာဥသိစေတဲ့ချက်မှာပြည်ရင်တော်လေးကြီးတွေလုပ်တယ်ဆိုပြီးတော့ခင်မပြူပြီးတော့ဘုတ်တုတန်းရွှေပါဘုံဘို့ဒီသူတို့ရဲ့မိသားစုတွေအပေါင်းပါတွေเนาะအဲ့ဒီ400ကျော်ကိုဩစတြေးလျကိုခီးသွားလာခွင့်ပေးချင်တယ်ပတ်သက်ပြီးတော့ပြည်ပင်ထားတာကိုသူတို့တတော်များများကိုသူတို့ကเนาะဒီဆိုင်းငံ့ထားလိုက်တယ်နောက်ဒါနာကြီးကเนาะဝေသူဝေထုတ်ကိစ္စတွေကိုလည်းပြည်သူတို့ဆိုင်းငံ့ထားလိုက်တယ်နောက်ချက်ကစီရီးယားတို့တို့ကမှပိတ်ဆို့တန်ခတ်တာတွေကိုမရုပ်သိမ်းသေးဘူး။လည်းနဲ့ရောင်းဝယ်လို့မရဘူး၊ဤပညာတွေတော့တောင်းပြလို့မရဘူး။ဆိုလိုလည်းပဲစီရီးယားတစ်ဖက်ဆက်ဆံတဲ့ကိစ္စကြီးတော့ဆက်ပြီးလုပ်လာပြီ
။ဩစတြေးလျအနေနဲ့လည်းအရင်ကတည်းကစီးပွားရေးတန်ခတ်ပိတ်ဆို့မှုကိုပြင်းပြင်းထန်ထန်ချမှတ်ထားတာမျိုးမရှိပါဘူး။လက်ရှိဩစတြေးလျအစိုးရရဲ့နိုင်ငံသားရေးမူဝါဒမှာလည်းစီးပွားရေးကိုအဓိကထားတဲ့တန်တမန်ဆက်ဆံရေးဖြစ်ပါတယ်။ဒါကြောင့်ဩစတြေးလျစီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာနိုင်ငံမှာပညာရေးစိုက်ပျိုးရေးရေနံနဲ့သဘာဝဓာတ်ငွေ၊ကမ္ဘာလှည့်ခီးသွွားလုပ်ငန်းစတာတွေမှာယင်းနှီးမြှုပ်နှံကြဖို့ဩစတြေးလျအစိုးရကတိုက်တွန်းအကြံပေးထားတာပါ။လူသားချင်းစာနာမှုအကူအညီပိုင်းမှာတော့ဩစတြေးလျနိုင်ငံဟာမြန်မာနိုင်ငံကိုအဓိကထောက်ပံ့ပေးနေတဲ့နိုင်ငံကြီးတစ်နိုင်ငံဖြစ်တယ်လို့ဒေါက်တာမြင့်ချိုကဆိုပါတယ်။
အင်္ဂလန်နိုင်ငံပြည်တော့အရက်ရုံးဆုံးနိုင်ငံလို့ပြောရင်ရပါတယ်။ဒါကြောင့်မို့လို့ဩစတြေးလျနိုင်ငံရဲ့အကူအညီတွေဟာအရင်တော့ဆိုရင်25သန်းတနည်းကိုတန်း90ပေးနေတာကနေခရစ်ဆိုတန်း100နီးပါးထိလူသားချင်းစာနာတဲ့အကူအညီတွေပေးနေတယ်။ နောက်ကချာ HIV AIDS နဲ့ပတ်သက်ပြီးတော့နော် 3D fund လို့ကိစ္စမျိုးတွေမှာလည်းပတ်စံအများကြီးထည့်တယ်ပြောရရင်တော့ဗျာဟိုရခိုင်ရေးခင်းလို့ကိစ္စမျိုးတွေမှာလည်းတို့
မင်းကထုတ်ပြန်တဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့မငြိမ်မသက်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေအတွက်ငြိမ်ငြိမ်ချမ်းချမ်းဖြေရှင်းဖို့ဩစတြေးလျကတိုက်တွန်းသွားမယ်လို့ဖော်ပြထားပါတယ်။မနက်ပြန်မှာခီးစတင်မဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ဖ်ဟာမြန်မာနိုင်ငံကိုလာရောက်တဲ့စတုတ္တမြောက်ဩစတြေးလျနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဟာမြန်မာနိုင်ငံအပြင်လာအိုနိုင်ငံကိုပါသွားရောက်မှာဖြစ်ပါတယ်ရှင်။
မင်းအချင်းတိုင်းစူးစီးတင်ပြပေးကြတာဖြစ်ပါလေရှင်အခုကတော့စကိုင်းတိုင်းတွင်ကဒီစစ်တပ်ကလက်သိမ်းထားတဲ့လက်မြေတွေပြန်ရရေးထုံထုံတိုက်ပွဲဝင်နေကြတဲ့လက်သမားတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါစကိုင်းတိုင်းမှာစစ်တပ်ကသိမ်းထားတဲ့လက်မြေတွေပြန်ရရေးအတွက်ထုံထုံတိုက်ပွဲဝင်နေကြတဲ့လက်သမားတွေကိုစစ်တပ်ကဒီအပိုင်းအတွင်းတနက်နဲ့ပြစ်ဖက်6လန့်ဓာရီလုပ်ခဲ့ပါတယ်လွန်ခဲ့တဲ့နှစ်20ကျော်ကတည်းကအသိမ်းခံထားရတဲ့မြေတွေပြန်ရဖို့တောင်းဆိုနေတဲ့လက်သမားတွေကတော့နောက်မဆုတ်ပဲဆက်လုပ်သွားမယ်လို့ပြောနေကြပါတယ်အပြည့်အစုံကတော့ VOE ရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါရရှင်
။စကိုင်းတိုင်းရွှေဘိုခရိုင်ကံဘလူမြို့နယ်မြေမော်ကျေးရွာကတောင်သူတွေပိုင်ဆိုင်တဲ့လေယာမျိုးတွေကိုပြန်ရရေးအတွက်တောင်သူတွေကဂျွန်လပထမပတ်ကလေးကထွန်းနှုံးတိုက်ပွဲလှုပ်ဆောင်နေတာပါ။အခုအခါမှာတော့ထွန်းနှုံးတိုက်ပွဲလှုပ်ဆောင်နေတဲ့နေရာကိုဂျွန်လ30ရက်နေ့ဇူလိုင်လ1ရက်နေ့တွေမှာနေမြေကန်စစ်တပ်တွေကတနက်တွေနဲ့ပစ်ပေါက်6လန့်နေပြီမဲ့တောင်သူတွေကဖယ်ရှားပေးခြင်းမရှိဘူးဆိုပြီးအဲ့ဒီနေရာမှာရှိနေတဲ့လယ်သမားတွေကိုအကူအညီပေးနေသူဦးတင်အောင်ကျော်ကပြောပြပါဗျ။
တပ်ကား6စီးလာတယ်။လာတဲ့ပြီးတော့ဒါကို၄ကြိမ်ကြီးကွင်းဆိုပြီးတော့ဒါရွာနဲ့တမိုင်မဝေးဘူးပေါ့နော်၄ကြိမ်ဆိုပြီးတော့သိမ်းလိုက်တယ်။ဒီမူရင်းတောင်သူတွေထုံနဲ့စိုက်ထားတဲ့ဟာကြီးတော့ပုံပါသွားတာပေါ့နော်။အဲ့ဒီမဲ့မနေ့ကမနေ့ခင်နာရီ25မိနစ်လောက်မှာစနက်40နဲ့ကြည့်ချက်ပေါက်တယ်။ညနေပိုင်းကျတော့6:05နာရီပေါက်တယ်။အခုဒီနေ့အခုမနေ့ကျတော့ခင်မိုင်း3ချက်ပေါက်တယ်။နောက်ခဏ2နာရီခမာတခါဖတ်ပေါက်တယ်3ချက်။ကြောက်ဝင်မယ်ခဏပြန်သူတို့ပြည်သူတို့ကခင်မမပန်လို့ရှိရင်နောက်ဆိုရင်ဘလူးမမပန်တော့ဘူး။သူတို့ကဝင်စီပါရီလဲအဲ့ဒီကကိုင်းနေဦးစင်းတော့မှကိုင်းနေဦးစင်းတော့မှ
တောင်သူတွေကလေခွင်းထဲမှာပဲနေထိုင်နေကြပြီးစစ်တပ်ကတနက်နဲ့ပစ်ဖောက်ပေမဲ့သူတို့လေယာဉ်မြေတွေပြန်ရရေးအတွက်စ조사သွားမယ်ဆိုပြီးတောင်သူတို့ကဆိုပါတယ
်။သမီးတို့ဒီမှာကြောက်လန့်နေရပါရဲ့ရှင်။သမီးစားမှမသိဘာမှမသိပါရှင်။အဲ့တော့အများကြီးပဲခက်ခဲနဲ့အများကြီးဖြစ်နေပါရဲ့ရှင်။ကျွန်မတို့စောက်ပါအောင်ရှင်အနတ်တာပြန်ခံပါပါရှင်။ဒီကျွန်မတို့ငယ်နေတောင်းချင်းငယ်အားနဲ့သမီးတွေပြန်ခက်ခါပါရဲ့ရှင်။
ဒီကိစ္စနဲ့ပတ်သက်လို့နေမြေကန်စစ်တပ်ကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပြည်တော်စုလွတ်တော်မြေယာစုံစမ်းစစ်ဆေးကော်မရှင်အတွင်းရေးမှူးဦးသိန်းထွန်းကတော့မြေယာအမှုခင်းနေတဲ့ပတ်သက်လို့တိုင်စာပေါင်း6000ကျော်တဲက400ကျော်ကိုသာအစိုးရဘက်ကဖြည့်ရှင်းပေးနိုင်ခဲ့တာကြောင့်မိုးမကျမီလေသမားတွေထုံရက်ဆိုင်ပြိုးနိုင်အောင်အမြန်ဆုံးဖြည့်ရှင်းပေးဖို့အတွက်လွတ်တော်မှတင်ပြထားတယ်ဆိုတဲ့အကြောင်း VOA ကဆက်သွယ်မေးမြန်းစီမှာပြောပြခဲ့တာပါ။ဒါပေမဲ့လေလေယာဉ်မြေတွေနဲ့ပတ်သက်လို့ဖြည့်ရှင်းပေးမှုတွေကနှောင့်နှေးကြံ့ကြာမှုတွေရှိနေတဲ့အတွက်တိုင်းနယ်ပြည်နယ်အလိုက်ထွန်းနှုံးတိုက်ပွဲဆင်နွှဲနေတာတွေလည်းဆက်ရှိနေတော့မှာပဲတက်မတော်ကတော့တက်ပိုင်မြေဖြစ်သိမ်းထားတဲ့လေယာဉ်မြေတွေတဲကလေမြေဧကပေါင်းတသိန်းကျော်ကိုပြန်လည်ဆွတ်လွတ်မှာဖြစ်ကြောင်းဖေဖော်ဝါရီလကကြေညာထားသလိုတက်ပိုင်မြေဖြစ်သိမ်းဆီးထားတဲ့မြေဧကပေါင်း5သိန်းလောက်ရှိတယ်ဆိုပြီးတရားဝင်ပြောဆိုချက်တွေရသိရပေမဲ့ဒီထက်မကလည်းရှိနေတယ်ဆိုပြီးလေသမားရဲ့လှုပ်ဆောင်နေသူတွေကပြောဆိုနေတာပါတက်ပိုင်မြေကျူးကျော်တယ်ဆိုပြီးတရားစွဲဆိုခံရတဲ့လေသမားတွေလည်းယာကနန်းမှာရှိနေစေဖြစ်တယ်လို့သူတို့လေမြေတွေပြန်ရဖို့အတွက်စ조사တဲ့လေသမားအတော်များများဟာဖန်စီထောင်ချတရားစွဲဆိုခံရမှုတွေကအစိုးရသက်လက်ထက်မှာများလာတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားရေးလှုပ်ဆောင်နေသူတွေကလည်းဆိုပါတယ်ရှင
်မြန်မာနိုင်ငံရဲ့ကျန်းမာရေးလောကမှာယောဂလက္ခဏာခွဲချမ်းစိတ်ဖြာရာမှာလွဲမနေတာတွေအနာတခြားစိတ်တခြားဖြစ်ရလေရှိတတ်တာတွေဟာဆရာဝန်သမားတော်တွေရဲ့ပေါ်ဆမှုလားလူနာတွေအနေနဲ့ကိုယ့်အခွင့်အရေးကိုအပြည့်အဝမရနိုင်ကြသေးတာကြောင့်လားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0932 382 5554ဖြစ်ပါတယ်။ ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စေ MP3 အသံ file နဲ့ဖြစ်စေကျွန်တော်တို့ထံကိုဓာတ်ရိုက်ပေးပို့နိုင်ကြပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
ဒီည9နာရီတည့်ရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရဲ့ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားတွေအရေးဆိုင်ရာသတင်းတပုတ်ကိုပြောပြပေးပါရစေရှင်။တာဝန်ရှိသူတွေနဲ့ပွဲစားတွေရဲ့အကျင့်ပြက်ချစားမှုတွေနောက်ပြီးတော့လူကုန်ကူးမှုဥပဒေရဲ့ချက်မှတ်ခြင်းမရှိတာတွေဟာထိုင်းနိုင်ငံဟာအလုပ်သမားတွေအပေါ်အတင်းအဓမ္မခိုင်းစေမှုကောင်းပုံဖြတ်မှုတွေကျူးလွန်တဲ့အဆိုးအဝါဆုံးနိုင်ငံအဖြစ်သတ်မှတ်ခံရတဲ့အဖြစ်ကိုရောက်ရှိခဲ့တယ်လို့ထိုင်းစစ်တပ်တာဝန်ရှိသူတွေကဝန်ခံပြောဆိုပါတယ်။နိုင်ငံရဲ့စီးပွားရေးကိုအထောက်အပံ့ဖြစ်စေတဲ့လုပ်သားတွေကိုထားဖို့နိုင်ငံရဲ့ပုံရိပ်ကောင်းအောင်ပြန်လုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တနေရာထဲမှာရွှေပြောင်းအလုပ်သမားတွေကိုမှတ်ပုံတင်အကုန်လုပ်ပေးမဲ့နေရာတွေကိုတာဝန်ရှိသူတွေကဖန်တီးနေပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက် State Harman စမုတ်စခွန်ကနေသတင်းပေးပို့လာတာကိုကိုငင်းချန်းကပြောပြပေးမှာပါရှင်။
ထိုင်းနိုင်ငံကလူကုန်ကူးမှုကိုတိုက်ဖျက်တာဟာထိုင်းစစ်တပ်အတွက်အရေးကြီးတဲ့အလုပ်တစ်ခုအဖြစ်ပြသဖို့ထိုင်းစစ်ဦးစီးအရာရှိချုပ်စရီချိုင်းဒီကူတာကနိုင်ငံခြားသားအလုပ်သမားတွေကိုမှတ်ပုံတင်တဲ့နေရာတစ်ခုဖွင့်ပွဲကိုတက်ရောက်ခဲ့ပါတယ်။ပထမနေ့ပါပဲမြန်မာပြည်ကလုံသားအများစုပါဝင်တဲ့လူ 2,000 လောက်လာကြပါတယ်။သူတို့တွေကိုဓာတ်ပုံရိုက်လက်ပွေယူပြီးတော့ဓာတ်မှန်ရိုက်နောက်တော့သွေးနဲ့ဆီးနမူနာတွေလည်းယူပါတယ်။အဲ့ဒါတွေပြီးတော့သူတို့အနေနဲ့ယာယီအလုပ်သမားတပ်သေးခံကပ်ပြားရပါတယ်။အကယ်၍သူတို့ဟာနောက်ကျောင်းရာဇဝင်နဲ့ဆေးစစ်ချက်တွေအောင်မြင်ခဲ့ရင်တော့ထိုင်းမှာအလုပ်ဆက်လုပ်ဖို့အတွက်အတိအမှတ်ပြုပြီးသားဖြစ်မှာပါ။မေလ22ရက်စစ်အာဏာသိမ်းမှုအပြီးမှာကမ္ဘောဒီးယားနှစ်သိန်းလောက်ဟာထိုင်းကတရားဝင်ရောတရားမဝင်လုပ်သားတွေကိုပါနှိပ်ကွပ်မှာကိုကြောက်ပြီးထွက်ပြေးခဲ့ကြတာပါ။အဲ့ဒီလိုကမ္ဘောဒီးယားလုပ်သားတွေကြောက်လန့်ပြီးအိမ်ပြန်တဲ့အခါငွေညှစ်နိုင်ဖို့အတွက်ကောလာဟာလတွေလှင့်ခဲ့တဲ့အကျင့်ပြက်ထိုင်းဝင်တန်းတွေကိုတော့စစ်အစိုးရကအပြစ်တင်လိုက်ပါတယ်။ဗိုလ်ချုပ်စရီချိုင်းကတော့ဒါဟာနှစ်နိုင်ငံဖြတ်ကျော်မှုမှာအကြီးအမားဆုံးနားလည်မှုလွှဲမှားခြင်းပဲလို့ပြောပါတယ်။
ကျွန်တော်တို့ကတချို့လူတွေကိုနိုင်ငံကူးလက်မှတ်တွေမပါဘဲပြန်လာခွင့်ပေးလိုက်ပါပြီ။ဘာလို့လဲဆိုတော့ဒီလုပ်သားတွေကမရှိဘူးဆိုရင်ထိုင်းစီးပွားရေးလုပ်ငန်းတွေဟာဒုက္ခရောက်မှာပါ
။ကမ္ဘောဒီးယားဆောက်လုပ်ရေးအလုပ်သမားဆန်ဖိုင်းကမပြေးပဲကြံခဲ့တဲ့လူအနည်းစုတွေကတယောက်ပါ
။ Passport မြန်ကရုပ်ခနီးလူပီခေဘတ်အော်ကန်ကရုပ်ခနီ
းကျွန်တော်အိမ်မပြောင်းနေမှာကိုကျွန်တော်ပြန်ဒီကိုပြန်လာဖို့ခက်ခဲတာကိုသိပါတယ်။ကျွန်တော်ဒီမှာပဲဆက်လုပ်ချင်ပါတယ်ဒီကတ်တည်းရရင်တော့ကျွန်တော်ထိုင်းမှာနေလို့ရတယ်လို့ကျွန်တော်အလို့ရှင်ကပြောပါတယ်ထိုင်းရဲတွေဝင်ဖမ်းရင်လည်းကျွန်တော်တတိယအကာအကွယ်ပေးလို့ရတယ်လေ
စစ်တပ်ပုံစံအတိုင်းရိုးသားမှုနဲ့စနစ်ရှိမှုကိုအခုစနစ်တင်မှာမျှော်လင့်နေကြတာပါစာရွက်စာတမ်းမရှိတဲ့နိုင်ငံသားအလုပ်သမား90ရာခိုင်နှုန်းလောက်ကိုတရားဝင်ဖြစ်အောင်လုပ်ပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကပြောပါတယ
်ဟောကနေတော့တွေ့တော့ ระบบมันก็ถ้าทําอย่างนี้ได้ก็ไม่มีอยู่แล้วครับ
ချုံမီပြောရရင်တကယ်လို့ကျွန်တော်တို့သာစနစ်အတိုင်းအတိအကျလုပ်မယ်ဆိုရင်အကျင့်ပြတ်ခြားစားမှုဆိုတာရှိမှာမဟုတ်ပါဘူး။အောက်ခြေအဆင့်တွေမှာကျွန်တော်တို့ဟာစေဆွေးရအမျိုးသားတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကောင်စီကချမှတ်ခဲ့တဲ့မူဝါဒအတိုင်းလိုက်နာပါတယ်။ဒါတော်တော်ကြီးထင်သာမြင်သာရှိပါတယ
်။ရခိုင်ပြည်နယ်ကလာတဲ့ကုမြင့်အောင်ဟာထိုင်းနိုင်ငံကဆောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကိုင်နေတာနှစ်နှစ်ကြာရှိပါပြီ။အခုစနစ်သစ်အတွက်လည်းသူ့မှာမျှော်လင့်ချက်ကြီးကြီးရှိပါတယ်။
ပထမတော့က passport တွေပါတယ်လောက်ပြတယ်ဆိုတာကဒီလက်စားမှုတွေပါတယ်တို့ပွဲစားနဲ့တဆင့်လောက်ရတာတို့ပါတို့ညာတို့ရှိတယ်ဒါမဲ့အဲ့ဒါလေမသေးချာဘူးပလိတ်တွေဖမ်းလို့ရှိရင်လည်းဟိုကိုကပိုက်ဆံတွေပါတယ်လိုက်ပေးရတာဘူးလေအဲ့တော့ကြောင့်တိုက်ပြီးတော့အာမခံမရဘူးအခုလောက်တာဒီဘက်ကနေပြီးတော့ပို့ပြီးတော့ထောက်ကူပြုတယ်လို့ကြားသိရတယ
်အခုနောက်ဆုံးစနစ်တစ်ကို3လအောင်နောက်ထပ်ပေးထားတဲ့မလုံးကတော့မှတ်ပုံလာတင်တဲ့တရားမဝင်အလုပ်သမားတွေကိုလွန်ငင်းချမ်းသာခွင့်ပေးပြီးအဲ့ဒီလိုခေါ်လာပေးတဲ့အလုပ်ရှင်တွေကိုလည်းဒဏ်မရိုက်ပါဘူးခင်ဗျာ
။ကိုငင်းချမ်းတင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုကတော့ဒီညနေခင်းအတွက်နောက်ဆုံးချမ်းရှိနေတဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါရစေ။ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာတတိယသတင်းပတ်ထဲကိုဝင်လာပြီးအမေရိကန်ပြည်ထောင်စုကဒုတိယအဆင့်ရှုံးထွက်ပွဲကိုတက်သွားပြီးဖြစ်ပါတယ်။ကမ္ဘာဖလားမှာအမေရိကန်အသင်းကဆရာထက်သန်စွာနဲ့ကစားနေတာကြောင့်အမေရိကန်ပြည်ထောင်စုမှလည်းဘောလုံးပွဲအပေါ်စိတ်ဝင်စားသူတွေများပြားလာနေပါတယ်။ဒါပေမဲ့ဘောလုံးပွဲကိုစိတ်ဝင်စားတာပွဲကြည့်ပရိသတ်တွေကြီးပဲတော့မဟုတ်ပါဘူး။ဝါရှင်တန် DC ဝန်ကျင်မှာရှိတဲ့စားတောက်ဆိုင်တွေနဲ့ဘားတွေလည်းပါဝင်တဲ့အကြောင်းကိုတော့ VOA သတင်းတောင် Mail Asika ကသတင်းပေးပို့ထားပါတယ်။ကိုစုံဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
။နိုင်ငံပေါင်း32နိုင်ငံပါဝင်ပြီးတလကြာမဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဟာကမ္ဘာမှာအကြီးအကျယ်ဆုံးအားကစားပြိုင်ပွဲဖြစ်ပါတယ်။
ပြမဝင်အတင်းတင်းတင်းကကိုသွင်းလိုက်ပြီးဒါမှမဟုတ်ကိုသွင်းလူနီနီဖြစ်သွားပြီးဆိုရင်အော်ဟစ်အာပိဒန်နေဟာလဲကဘာတဝမ်းကြားရနိုင်ပါတယ်ပြန်ပွဲကျင်းပနေတဲ့ဘရာဇီးနိုင်ငံကရီစီဖေဘောလုံးကွင်းနဲ့ဝါရှင်တန်ဒီစီမြို့ဟာမိုင်ပေါင်း 4,000 ကျော်ကွာပေမဲ့လဲအော်ဟစ်အာပိဒန်တွေကိုဒီမှာကြားနေရပါတယ်ဝါရှင်တန်ဒီစီမြို့လဲဒူပွန်ဆာကယ်လိုနီယာမြို့ကစားတောက်ဆိုင်မှာလဲအမေရိကန်နဲ့ဂျာမနီအသင်းကစားတဲ့ပွဲကိုအများအပြားလာရောက်အားပေးခဲ့ကြပါတယ်ဒါဟာနှစ်လအတွင်းလူအများဆုံးသူ့ဆိုင်ကိုလာစားခြင်းဖြစ်တယ်လို့ဆိုင်မန်နေဂျာဂျွန်ဂလီယာတစ်စ်ကပြောပါတယ်ဆိုင်မှာလာစားတဲ့သူအရေအတွက်နှစဖြစ်လာတာကြောင့်လူတိုင်းမှာကြတဲ့အစားအသောက်တွေအချိန်မီရနိုင်မှုသူကိုယ်တိုင်စပိုဆောင်နဲ့ဝင်လှုပ်အားပေးနေရပါတယ
် Beer chicken wings got to come down and check them out they're awesome so the
American အသင်းကအခြေအနေကောင်းနေတယ်ဆိုတော့စီးပွားရေးလည်းကောင်းနေတယ်လေကြက်တောင်ပန်းကျော်ဘီယာမျိုးစုံရှိတယ်လာအပိကြပါဗျာ
နီယောမြို့ကကြက်တောင်ပေါ်ညောင်းရောက်တဲ့ဆိုင်မှာလဲဘောလုံးမွေးရှိတဲ့နေ့ဆိုလာစားတဲ့သူနှစဖြစ်သွားတတ်ပါတယ်အမေရိကန်ကဂါနာအသင်းကိုအနိုင်ရလိုက်တဲ့ညတော့ကဆိုရင်တညာတဲ့ကြက်တောင်ပေါင်း 9,000 ကျော်ရောင်းလိုက်ရတယ်လို့ဆိုင်မန်နေဂျာဂျက်ကီအယ်ဘာရီချီကပြောပါတယ
် Overall we are expecting a higher check average per table that comes in as far as chicken wings sales
ဒီဘူးရအဖြစ်တော့ဘောလုံးမွေးရှိတဲ့နေ့တွေမှာပိုရောင်းရတယ်ကြက်တောင်ပေါင်းကျော်တို့ရကြည့်ပဲဆိုရင်တော့20အနေ30ရာခိုင်နှုန်းလောက်ပုံမှန်ထက်ကိုပိုရောင်းရပါတယ်
ပွဲစဉ်အများစုကအမေရိကန်နိုင်ငံအရှိတ်ချမ်းရဲ့နေ့လယ်12နာရီနဲ့ညနေ6နာရီအကြာကျင်းပတာဖြစ်တဲ့အတွက်နေ့လယ်စာလာစားကြတဲ့ရုံးဝန်ထမ်းအများအပြားလည်းရှိနေတာပါ
No. This is I am working.
ဟုတ်ပါဘူးကျွန်တော်လှုပ်လှုပ်နေတာပ
ါခင်ဗျအခုအလုပ်ထမ်းပါလား
ဟုတ်တယ်လေဒီလူတွေကကျမရဲ့လှုပ်ဖို့ကြိုင်ပက်တွေကြီးပဲကျမတို့ဒီမှာပျော်နေကြတာ
အလုပ်တစ်ဖက်နဲ့ဘောလုံးပွဲလာကြည့်နေကြတဲ့ဒီလူတွေအတွက်ပြိုင်ပွဲဟာအရှင်ပြင်းထန်ပါတယ်စားတောက်ဆိုင်အများစုကလည်းကပဖလားကိုအခြေပြုပြီးအထုအစီအစဉ်တွေလှုပ်ဆောင်ရောင်းချနေတာကိုလူမှုကွန်ရက်တွေကတစဉ်အတိပေးလုံဆောင်နေကြတာပါကပဖလားပြိုင်ပွဲအတွင်းကြော်ညာအတွက်အသုံးပြုတဲ့ငွေဟာဒေါ်လာတန်း 1,500 လောက်ရှိပြီးအများစုကတော့မြောက်အမေရိကနဲ့ဥရောပတိုက်တွေမှာဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ်ဒေသခံစားတောက်ဆိုင်တွေနဲ့ဘားဆိုင်တွေအတွက်ကတော့ဒီကြော်ညာတွေကိုတန်ဖိုးရှိရှိအသုံးချလိုက်တယ်လို့ယူဆကြရမှာပဲဖြစ်ပါတယ်ခင်ဗျာ
ကိုယ်စော်ဝင်လိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့ညနေခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုထုတ်လွှင့်ပေးနေတဲ့ VOA Radio ညနေပိုင်းအစီအစဉ်တွေအပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိထိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် Isha Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ကြပါတယ်အခုကတော့အစီအစဉ်တွေအဆုံးမသက်ခင်ခြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကကြီးညာပေးပါမယ်ရှင်
ယူကရိန်းဆိုရဲတစ်ဖက်သက်အပြစ်ခံရက်ဆဲထားတဲ့ကာလတက်တန်းကုံဆုံးသွားတာမို့ရုရှားလုံလာတဲ့ခွက်ထွေးသမားတွေကိုစစ်တပ်ကစစ်ဆင်မှုအသစ်တွေစတင်တော့မယ်လို့ယူကရိန်းလွှတ်တော်ဥက္ကဋ္ဌအိုလက်ဇန်ဒါတာချီနော့ကပြောကြားလိုက်ပါတယ်ယူကရိန်းသမားပေထရိုပိုရိုရှန်ကိုကလည်းယူကရိန်းနိုင်ငံအရှေ့ပိုင်းမှာဆဲကြတစ်ဖက်သက်အပြစ်ခံရက်ဆဲထားတာကိုတက်တန်းထပ်ပြီးမတိုးတော့ဘူးလို့ပြောဆိုလိုက်ပါတယ်ဝန်ကြီးချုပ်အသစ်မရွေးနိုင်ပဲနဲ့အီရတ်ရဲ့ပါလီမန်အသစ်ဟာသူ့ရဲ့ပထမဆုံးဆွေးနွေးပွဲကိုဆုံးသတ်ခဲ့ပါတယ်ဧပြီလရွေးကောက်ပွဲအပြီးဥပဒေရေးဆွဲခဲ့သူတွေဟာကနေ့မှာပထမဆုံးချိန်တွေ့ဆုံလာဖြစ်ပါတယ်ကမ္ဘာအကြီးဆုံးဘဏ်ကြီးတစ်ခုဖြစ်တဲ့ BNP ဘဏ်ဟာအမေရိကန်ဆိုးကအရေးယူဒဏ်ခတ်ထားတဲ့မြန်မာပါဝင်အီရန်ဆူဒန်နဲ့ကျူဘာနိုင်ငံတွေနဲ့ငွေကြေးဆက်နွယ်မှုတွေလှုပ်ဆောင်ခဲ့တယ်လို့ဝန်ခံလိုက်ပြီးအမေရိကန်တရားရုံးကိုဒဏ်ငွေအဖြစ်ဒေါ်လာတန်ပေါင်း 8,900 ပေးလျော်ဖို့အတွက်သဘောတူလိုက်ပါတယ်ပြင်သစ်ဘဏ်တစ်ခုဖြစ်တဲ့ BNPပြည်ပန်ကိုတရားစွဲထားတဲ့ရာဇဝတ်မှုကင်းဆိုင်ရာအချက်လက်တွေကိုတနင်္လာနေ့မှာအမေရိကန်တရားရေးဌာနကခရိုင်တရားရုံးမှာတင်သွင်းခဲ့တာပါဒုတိယကမ္ဘာစစ်ပြီးမှချမှတ်ထားတဲ့ငြိမ်းချမ်းရေးသမားလမ်းစဉ်ကနေဆန့်ခွာခဲ့တဲ့တမိုင်းဝင်လုံရက်တစ်ခုအနေနဲ့ဂျပန်စစ်တပ်ကိုကန့်သက်ထားတာတွေဖြေလျှော့လိုက်ပြီးဖြစ်ပါတယ်စစ်ပွဲကိုလုံးဝဆန့်လွတ်ပြီးအမေရိကန်ရေးဆွဲပေးထားတဲ့ဂျပန်ဖွဲ့စည်းပုံဥပဒေကိုပြန်လည်ဖွင့်ဆိုဖို့အတွက်အစိုးရအဖွဲ့ကတရားဝင်တိမှတ်ပြုလိုက်ပါပြီ
တဲ့ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်ရှင် VOA အမေရိကန်အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါတော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.